မြန်မာနိုင်ငံအင်းစင်ထောင်းထဲမှာရက်ပေါင်း650ကျင်းချခံခဲ့ရပြီးတော့လွတ်မြောက်လာတဲ့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဖြစ်သူရှောင်းတန်လည်းကသူ့အချင်းထောင်းထဲမှာကြုံခဲ့ရတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့စာအုပ်တုပ်ရေးသားထုတ်ဝေပါတယ်။ဒီစာအုပ်ကြောင့်မစ္စတာဟော့ပြောပွဲကတော့ Washington DC ခြေစိုက်တဲ့မဟာဗျူဟာလေးလိုက်ဌာနဖြစ်တဲ့ CSIS ကအွန်လိုင်းကနေတင်ပြတော့ပါတယ်။ကိုရိုင်းတယောက်သတင်းယူထားတဲ့မဲ့ဤတန်စင်သတင်းပေးပို့ပါတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ဖေဖော်ဝါရီလဆန်းမှာဖမ်းဆီးခံခဲ့ရပြီးတော့အင်းစီထောင်ထဲမှာနှစ်နှစ်နီးပါအကျဉ်းချခံခဲ့ရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတန်နောင်းကသူ့အကျဉ်းထောင်ထဲမှာကျုံခဲ့ရတဲ့အကြောင်းနဲ့ပတ်သက်တဲ့စာအုပ်တအုပ်ကိုရေးသားပြီးတော့ထုတ်ဝေလိုက်ပါတယ်။သူအဖမ်းခံခဲ့ရတဲ့ဖေဖော်ဝါရီလ6ရက်နေ့ကဖြစ်စဉ်ကိုအခုလိုပြန်ပြီးတော့ပြောပြပါပါတယ်။
So I'm just in the hotel. I was in a quarantine hotel, again, because of COVID. And I got a message from someone saying that military had taken over the hotel.
ကိုဗစ်ကာလာတီးယားခွဲနေရတဲ့ဟိုတယ်ထဲမှာကျွန်တော်ရှိနေတဲ့အချိန်စစ်တပ်ကဟိုတယ်လုံခြုံရေးစီရောက်နေပါပြီထွက်သွားတော့ဆိုပြီးတော့ကျွန်တော်ကိုဘယ်ကမှမသိတဲ့သတင်းရောက်လာတော့ကျွန်တော်အထုပ်တွေပြင်ပြီးတော့ထွက်သွားတော့မလို့ပါကျွန်တော်ကလည်းကျွန်တော်ပါပဲဟိုတယ်ဂန်းကမပြေးပဲထွက်သွားဖို့မဖြစ်သေးပါဘူးလို့တွေးမိပြီးတော့ဟိုတယ်ကောင်တာမှာ check out လုပ်ဖို့သွားလိုက်မိတာမှာအဲ့ဒီရဲတွေနဲ့စုံတော့တာပါပဲကျွန်တော်ကိုရက်ွက်ရစ်ကန်ကိုအရင်ခေါ်သွားပါတယ်အဲ့ဒီကမှအင်းစိန်ထောင်အပြင်ဘက်ကအခန်းလေးတစ်ခုမှာကျွန်တော်ကိုဖမ်းထားပြီးတော့နှစ်လလောက်စစ်ဆေးမေးမြန်းတာတွေလုပ်ခဲ့ပါတယ်မြန်မာအကျဉ်းသားတွေလည်းဒီထက်ပိုဆိုးတဲ့ချင်းကြောက်စစ်မေးတာတွေခံရပါတယ်ပြည်ပနိုင်ငံသားတွေပေါ့အယုံကြည်မရှိတာလည်းပါပါပါကျွန်တော်ကိုတချို့လားဆိုပြီးတော့စစ်မေးပါတယ်စစ်မေးတဲ့သူတွေကကျွန်တော်အပေါ်တန်လျာကြီးကြီးထားပြီးသားဖြစ်တဲ့အတွက်ကျွန်တော်အကျိုးအကြောင်းနဲ့ဆက်ဆက်ရှင်းပြလေးနားလည်မှုလွဲလေဖြစ်ခဲ့ပါတယ်
ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှော့တန်နောင်းကိုနိုင်ငံတော်လှည့်ဝတ်ချက်ဥပဒေနဲ့တရားစွဲခဲ့တာဖြစ်ပြီးတော့ဒီမှုအတွက်အထောက်အထားအဖြစ်သူ့ရဲ့ laptop ကွန်ပျူတာတွေကစာရွက်စာရမ်းတွေကိုစစ်မေးသူတွေကသုံးခဲ့တဲ့အကြောင်းသူကပြောပြပါသည်
But the documents were not, you know, it wasn't on the way, it wasn't stuff that I was not meant to have. I had an advisor to the government, you know, that these were...
ကျွန်တော်ရဲ့ကွန်ပျူတာကိုသူတို့ရအောင်ဖွင့်ပြီးတော့ဒီထဲကစာရွက်စာတမ်းတွေကိုဖတ်ကြည့်ပါတယ်။တကယ်တော့အဲ့ဒီထဲမှာစာရွက်စာတမ်းတွေကကျွန်တော်လက်ဝယ်ထားလို့မရဘူးဆိုတာတွေမဟုတ်ပါဘူး။အစိုးရထဲမှာကျွန်တော်ကအကြံပေးလုပ်နေတဲ့အချိန်ဆိုတော့ဆွေးနွေးစေအကြောင်းအရာတွေပါတဲ့စာရွက်စာတမ်းတွေပါ။ဥပမာပေးရရင်ကျွန်တော်ကိုယ်တိုင်ရေးထားပြီးတော့ကျွန်တော်စာရွက်ကိုသူများတွေဖတ်မှဆိုလို့လျှို့ဝှက်ချက်လို့ရေးစာထည့်ထားတဲ့စာရွက်စာတမ်းကိုပြပြီးတော့မင်းမဘာလို့လျှို့ဝှက်စာရွက်စာတမ်းရှိနေတာလဲလို့မေးပါတယ်ကျွန်တော်ကလည်းကိုယ်တိုင်ရေးထားတဲ့အကြောင်းရှင်းပြပါတယ်သူများတွေရဲ့လျှို့ဝှက်စာရွက်တွေကိုယူထားတာမဟုတ်ဘူးဆိုတဲ့အကြောင်းလည်းပြောပါတယ်မေးတဲ့သူကခဏတော့စဉ်းစားပြီးပြန်ပြောပါတယ်ဘလို့ပဲဖြစ်ဖြစ်ဘာလျှို့ဝှက်စာရွက်စာတမ်းမှမင်းမရှိနေတဲ့တယ်လို့ဖတ်လဲမဖတ်ရဘူးလို့ပြောပါတယ်
Because it was a document that I'd written.
Sean Tunnell ဟာနှလားလောက်တိုက်ပိတ်ခံရတာအပါဝင်အင်းစိန်ထောင်ထဲမှာတနေ့နဲ့6လလောက်နေခဲ့ရတာပါ။သူအခုလိုလွတ်မြောက်လာပြီးတဲ့နောက်မြမကြီးနဲ့ပတ်သက်ပြီးတော့လည်းဆက်ပြီးတော့ကြိုးပမ်းနှုတ်ဆောင်တော့မှာဖြစ်တယ်ဆိုပြီးသူကပြောပါလေ။ Sean Tunnell ဟာဒေါက်တာဆန်းစုကြည်နဲ့အမှုရဲတစ်ခုတည်းနိုင်ငံတော်လှည့်ဝှက်ချက်ဥပဒေအပါဝင်နဲ့လူဝင်မှုဥပဒေချိုးဖောက်မှုနဲ့ထောင်တန်း3နှစ်ထောင်ကြားခံခဲ့ရတာကနေချွင်းချက်ခံဝင်တဲ့မိနစ်ဒဝင်မာလာတုန်းကပြန်ပြီးတော့လွတ်လာခဲ့တာပါ။မိနစ်ဒီစမှာလာမှာတော့စစ်ကောင်စီကအမှန်မှန်တရင်ပြောမှုနဲ့လူငင်းငွေပြန်ပြီးတော့ရုတ်သိမ်းခဲ့ပါလေမချင်ထားတဲ့အကျဉ်းသားမြမအဆိုးဆုံးအကျဉ်းထောင်တွေကအကောင်းမြင်တဆုံးသူတရားရင်မျှော်လင့်ချက်ဆိုတဲ့ An unlikely prisoner How an eternal optimist found hope in Myanmar's most notorious jail ဆိုတဲ့ခေါင်းစဉ်နဲ့စာအုပ်ကိုနွေမာလာ14ရက်နေ့တုန်းကစတင်ပြီးတော့ထုတ်ဝေဖြန့်ဖြူးလိုက်တာဖြစ်ပါလေထုတ်ဝေပြီးတော့ရက်ပိုင်းနွေမာလာ16ရက်နေ့မှာတော့ Washington DC အခြေစိုက်မဟာဗျူဟာလေးလာရေးဌာနCSIS မှာ online စာအုပ်မိတ်ဆက်ဖွဲ့ကိုကျင်းပခဲ့တာဖြစ်ပြီး CSIS ကစီးပွားရေးကျွမ်းကျင်သူ Aaron Murphy ကအစီအစဉ်မှုဖြစ်တင်ဆက်ခဲ့တာဖြစ်ပါလိမ့်ရှင်